မြန်မာနိုင်ငံမှာဆက်အာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံရေးအချက်အလက်တွေနဲ့ပတ်သက်လို့အရှေ့တောင်အရှေ့နိုင်ငံများအသင်းအာဆီယံနိုင်ငံကြီးဝန်ကြီးတွေနဲ့အမေရိကန်နိုင်ငံကြီးဝန်ကြီးအန်တိုနီဘလင်ကင်ကြာသပတေးနေ့ကဆွေးနွေးပါတယ်။မြန်မာနိုင်ငံမှာအကြမ်းဖက်လို့ရတဲ့ကိုအဆုံးသတ်အောင်စစ်တပ်ကိုဖိအားပေးဖို့နဲ့အာဆီယံရဲ့မြန်မာနိုင်ငံဆိုင်ရာဘုံသဘောတူညီချက်၅ရပ်ကိုလိုက်နာဖို့အရေးကြီးဆောင်ရွက်မယ့်ကိစ္စတွေပါဝင်နိုင်ငံတကာနဲ့ဒေသရင်းစိန်ခေါ်မှုတွေကိုအာဆီယံနိုင်ငံကြီးဝန်ကြီးတွေနဲ့ဆွေးနွေးတဲ့အကြောင်းအမေရိကန်နိုင်ငံကြီးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ခဲ့တာပါ။မြန်မာနိုင်ငံမှာဖေဖော်ဝါရီလတည့်ရစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံရေးအချက်အလက်တွေနဲ့လက်နက်ကင်ပိပကတ်တွေပေါ်ပေါက်နေတာကိုဖြစ်ရှင်းမှုအာဆီယံအသင်းကထုတ်ကိုယ်စားခန့်အပ်တာပါဝင်ဘုံသဘောတူညီချက်၅ရပ်ချမှတ်ထားတာဖြစ်ပါတယ်။အာဆီယံထုတ်ကိုယ်စားဖြစ်ခန့်အပ်ထားတဲ့ဘရူနိုင်ဒုတိယနိုင်ငံကြီးဝန်ကြီးအေဝန်ယူဆပ်ကိုမြန်မာနိုင်ငံအမြင့်ဆုံးစီလို့ဖို့လဲအမေရိကန်ကုန်သွယ်ရေးကိုယ်စားလဲကက်သရင်းထိုင်ကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲတိုက်တွန်းထားတာပါ။ဘူဒူနီမှာပဲအမေရိကန်နိုင်ငံကြီးဝန်ကြီးဌာနအတိုင်ပင်ခံအရာရှိဒါရိုက်ရှုလေးကလည်းကုလသမဂ္ဂဆိုင်ရာမြန်မာတမ္မတ်ကြီးဦးကျော်မိုးထွန်းအန်ယူဂျီမျိုးသားညီညွတ်ရေးအစိုးရကိုယ်စားလှယ်နဲ့နယူးယောက်မြို့မှာတွေ့ဆုံခဲ့တာပါ။မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ဖို့တရားဥပဒေစိုးမိုးဖို့လူ့ခွင့်ရေးနဲ့ဒဏ်လူညီမျှမှုတွေအတွက်ကိစ္စတွေကိုအလေးထားဆွေးနွေးသလိုကိုဗစ်ကာယရောဂါနဲ့ရင်ဆိုင်နေရတဲ့မြန်မာပြည်သူတွေကိုကူညီနိုင်ဖို့လဲဆွေးနွေးခဲ့တဲ့အကြောင်းနိုင်ငံကြီးဌာနကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။